NLD အမျိုးသား ဒီမိုကရေစီ အဖွဲ့ချုပ် နာယကတူဦးဖြစ်တဲ့ ဦးဝင်းထိန်ကို နေပြည်တော် အထူးတရားရုံး တစ်ခုက ထောင်ဒဏ် 220 ချလိုက်ပါတယ် နိုင်ငံတော် အကြီးညိုပြက်အောင် လုပ်မှု ပုံမှ 124 ခါကြီးနဲ့ အမြင့်ဆုံး ပြစ်ဒဏ် ချလိုက်တာပါ နေပြည်တော် တီးသန့်တရားရုံးမှ အဂတိလိုက်စားမှုတွေနဲ့ တရားစွဲခံထားရတဲ့ အတိုင်ပင်ခံဒေါက်ဆန်းစုကြည်ကိုလည်း ဒီကနေ့ ရုံးထုတ်စစ်ဆေးပါတယ် လာမယ့်ရုံးချင်းကြရင်တော့ စစ်ကောင်စီဘက်က တက်သေးထွက်ဆိုဖို့အတွက် ရန်ကုန်တိုင်းဝန်ကြီးချုပ် ဦးဖြိုးမင်းသိန်းရဲ့ ဇနီးကို စတင်စစ်ဆေးမယ် လို့သိရပါတယ် အခုလိုမျိုးနောက်ဆုံးရသိရတာတွေကိုတော့ မတ်စုမုံကဆက်ပြီးတော့တင်ပြပေးပါမယ်ရှင်
အမျိုးသားဒီမိုကရေစီ အဖွဲ့ချုပ် NND နာယက ဦးဝင်းထိန်ကို နေပြည်တော် အထူးတရားရုံးတစ်ခုက နေပြီးတော့ နိုင်ငံတော် အကြီးညိုပြက်အောင်လုပ်မှု ပုံမှ 124 ကြီးနဲ့ ထောင်ဒဏ်အနှစ်20ချမှတ်လိုက်ပါတယ်ဒီပြစ်ဒဏ်အတွက်အယူခံတင်သွားမယ်လို့ဦးဝင်းထိန်ရဲ့ရှေ့နေက VOA
ကိုပြောပါတယ်ကျွန်တော်တို့နေပြည်တော်အကျောက်တောင်ထဲမှာတကိနာပြည်ရဲ့အထူးကုမ္ပဏီဝန်အနေနဲ့ဒီကို24 ပုံမှ124 ကြီးနဲ့ အနှစ်20 ထောင်ဒဏ်ချလိုက်ပါတယ်ခင်ဗျအခုညနေ3:00ရပါကျွန်တော်တို့ဘက်ကလည်းအငွေတိတ်အနေနဲ့ပါတီမှတာဝန်ရှိတဲ့ပုဂ္ဂိုလ်နိုင်ငံရေးသမားဆိုင်ရာတယောက်အနေနဲ့ကျွန်တော်တို့ဥပဒေအရ ဥပဒေရဲ့ရှင်းလင်းချက်တွေတင်းလို့ချက်တွေနောက်ပြင်းတုံးတွေရအစိုးရကိုဝေဖန်တာထောက်ပြတာထောက်ပြခွင့်ရှိတယ်ဆိုတော့ဥပဒေတွေတင်းတုံးတွေရကျွန်တော်တို့ကအကာအကွယ်ယူပြီးတော့ခုခံတယ်အဲ့ဒီအတွက်ဖြစ်တဲ့အခြေအရာကိုကျွန်တော်တို့ကလည်းဖြစ်တဲ့နဲ့ပတ်သက်လို့ဥပဒေနဲ့မညီညွတ်ဘူးဆိုပြီးအယူခံဆက်ပြတ်မှာပါခင်ဗျပုံမှန်တင်းနှစ်၄ကြီးနဲ့ပြစ်မှုထင်ရှားရင်အမြင့်ဆုံးထောင်ဒ
အဲ့ဒီအမှုအတွက်အမြင့်ဆုံးပြစ်ဌာန်ကိုအနှစ်20လို့ပြောင်းလဲပြင်ဆင်သတ်မှတ်ခဲ့တာဖြစ်ပါတယ်။ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးတော့ရပ်ပိုင်းအကြားမှာဖမ်းဆီးခံခဲ့ရတဲ့ဥဝင်ထိန်ကိုနေပြည်တော်ဒက္ခိဏခရိုင်တရားရုံးမှာရာဇသက်ကြီးပုံမှန်124ကကြီးနဲ့အမှုဖွင့်ခဲ့တာဖြစ်ပါတယ်။စစ်တပ်အာဏာသိမ်းတဲ့ဖေဖော်ဝါရီလ1ရက်နေ့ကနေပြည်တော်မှာသတင်းဌာနတချို့နဲ့တွေ့ဆုံပြီးပြည်သူတို့ပန်ကြားချက်ဆိုပြီးပြောခဲ့တာကနိုင်ငံတော်အကြီးအကျယ်ပြတ်စေတယ်ဆိုပြီးတရားစွဲခဲ့တာပါစစ်တပ်အာဏာသိမ်းတာဟာလုံသင့်လုံထိုက်တဲ့ကိစ္စမဟုတ်ဘူးလို့သတင်းမီဒီယာတွေကိုပြောကြားခဲ့တာကနိုင်ငံတော်အာဏာယူထားတဲ့ပါတီကြီးရဲ့ခေါင်းဆောင်တယောက်အနေနဲ့ဖြစ်ပေါ်လာတဲ့နိုင်ငံရေးအခြေအနေအပေါ်မှာတာဝန်ယူပြောဆိုတာဖြစ်တယ်လို့ပြီးခဲ့တဲ့ရုံးချင်းနေမှာဥဝင်းထိန်ဘက်ကထွက်ဆိုခဲ့ပါတယ်အသက်80ရှိပြီဖြစ်တဲ့ဥဝင်းထိန်မှာစီးဂျိုသွေးတိုးနဲ့နှလုံးရောဂါတွေခံစားနေရသူဖြစ်ပါတယ်။လက်ရှိကျန်းမာရေးအခြေအနေနဲ့အခုလိုအမိန့်ချမှတ်လိုက်တဲ့အပေါ်မှာဥဝင်းထိန်ရဲ့အခြေအနေနဲ့ပတ်သက်လို့သူ့ရှေ့နေကအခုလိုပြောပြပါဗျ။အ
ငယ်ကျန်းမာရေးကောင်းတဲ့သူ့လကားအရပြောရရင်တော့အသက်80ခန့်ရှိတဲ့ကျန်းမာရေးတော့သူ့မှာရှိတယ်လို့ပြောပါတယ်။အငယ်ကယုံကြည်တဲ့ကျန်းမာရေးနဲ့သူကဒီအမှုစတင်နေကွာချမှတ်ပြင်ချလိုက်လို့ပြောထားတယ်။ဒီကျန်းမာရေးတဲ့ကကြီးကမူလတော့ခုနှစ်နှစ်ပဲရှိတယ်။ပြန်လိုက်ပြီးတော့အနည်း20အဲ့တော့သူကလည်းအနည်း20ချလိုက်မယ်လို့သူ့ကိုယ်သူကြိုပြီးတော့မျှော်လင့်ထားတယ်။အဲ့ဒီတော့သူ့မှာခဏရင်ရှိပါတယ်။သူကတော့ပေါ်ပေါ်ပါအနေနဲ့ပဲပြောပါတယ်
။လက်ရှိနေပြည်တော်အချုပ်ထောင်မှာဖမ်းဆီးထားတဲ့ဥဝင်းထိန်ကိုနှစ်ရှည်ထောင်တန်းအမိန့်ချလိုက်ပြီးဖြစ်လို့တခြားထောင်ကိုပြောင်းရွှေ့ဖို့စီစဉ်နေတယ်လို့သူ့ရှေ့နေကပြောပါတယ်။ဒါပေမဲ့ဘယ်ထောင်ကိုပြောင်းရွှေ့မလဲဆိုတာကိုတော့မသိရသေးပါဘူး။ဥဝင်းထိန်လိုပဲစစ်ကောင်စီဘက်ကအမှုတွေဖွင့်ထားတဲ့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့အဂတိလိုက်စားမှုအမှု၄မှုကိုဒီကနေ့အောက်တိုဘာလ29ရက်နေ့မှာနေပြည်တော်အထူးတရားရုံးမှာကြားနာပါတယ်။ဒေါခင်ကြီးဖောင်ဒေးရှင်းအတွက်လုပ်တဲ့လာရောက်တော်စီမံကိန်းမှာဒေါအောင်ဆန်းစုကြည်နေထိုင်မှု L ပုံစံအိမ်ဆောက်တဲ့ဆိုပြီးဒေါအောင်ဆန်းစုကြည်တဦးတည်းကိုအဂတိလိုက်စားမှုပုံမှန်55နဲ့ဆွဲဆိုထားတယ်လို့လာရောက်တော်စိုက်ပျိုးတမွေးပညာသင်တန်းကျောင်းစီမံကိန်းအတွက်နေပြည်တော်ရဲ့မျိုးနယ်နှစ်ခုမှာမြေနေရာတွေလျှောက်ထားတဲ့နေရာမှာလုံထုံးလုံနီးနဲ့ဆောင်ရွက်ခြင်းမရှိဘဲယာရုအရှိန်အဝါကိုတုံးခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ဒေါအောင်ဆန်းစုကြည် NND အစိုးရလက်ထက်တုန်းကနေပြည်တော်မှာတာဝန်ရှိတဲ့သူတွေနဲ့ပူးတွဲအမှုတွေဖွင့်ထားတာဖြစ်ပါတယ်။အဲ့ဒီလာရောက်တော့စီမံကိန်းမှာတတ်မှတ်ထားတဲ့လုံထုံးလုံနီးစီမံစည်းကမ်းဖောက်ဖျက်ကျူးလွန်မှုနဲ့နေပြည်တော်မြို့တော်ဝန်ဒေါက်တာမြို့အောင်နေပြည်တော်စီပင်ကော်မတီဝင်ဦးမင်းသူတို့နဲ့ပူးတွဲဆွဲဆိုထားတဲ့အမှုနောက်မြေလျှောက်ထားမှုနဲ့ပဲနေပြည်တော်မြို့တော်ဝန်ဒေါက်တာမျိုးအောင်နဲ့ဒုမျိုးတော်ဝန်ဦးရဲမင်းဦးတို့နဲ့ပူးတွဲဆွဲဆိုထားတဲ့အမှုဒီသုံးမှုကိုဒီကနေ့စစ်ဆေးခဲ့တယ်လို့စုံစမ်းသိရပါတယ်။ဒီကနေ့ရုံးချိန်မှာတော့အခရီးလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကစစ်ဆေးရမှုဦးရဲထက်ကိုပြန်လည်မေးခွန်းတွေစစ်မေးတာအပြင်တရလိုဘက်ကတင်သွင်းလာတဲ့တရလိုပြတပ်တွေနေပြည်တော်စီပင်ဌာနမှူးအောင်ဦးစိုးနိုင်ကိုအဓိကစစ်မေးတာတွေလုပ်ခဲ့တယ်လို့နေပြည်တော်ကလာတဲ့သတင်းတွေအရသိရပါတယ်။ အဲ့ဒီအမှုတွေအတွက်ရုံးချင်းကိုနောက်တစ်ပတ်တောက်ကြနေနိုဝင်ဘာလ5ရက်နေ့ကိုပြန်လည်ချိန်ဆထားပါတယ်။အဲ့ဒီရုံးချင်းကြရင်တော့ဦးဖြိုးမင်းသိန်းရဲ့ဇနီးဒေါခင်မိမိကျွဲကစစ်ကောင်စီရဲ့တပ်တွေအဖြစ်လာရောက်ထွက်ဆိုလိမ့်မယ်လို့သိရပါတယ်။ဒေါဆန်းစုကြည်ရဲ့အမှုကိုလိုက်ပါဆောင်ရွက်နေတဲ့ရှေ့နေတွေကိုသတင်းမီဒီယာတွေကိုမဖြေကြဖို့ပုံမှန်144အမိန့်နဲ့စစ်ကောင်စီဘက်ကတားမြစ်ထားတာမို့အမှုအခြေအနေအသေးစိတ်ကိုတော့မသိရပါဘူးရှင်။
NLD ခေါင်းဆောင်တွေပေါ်နေပြည်တော်မှာတရားစွဲထားတဲ့အမှုတွေအကြောင်းကိုမတ်စုမွန်တင်ပြခဲ့တာပါ။